ဟုတ်ကဲ့ဒေါက်တာဇေယသက်ခင်ဗျာတရုတ်မှာလက်ရှိအခြေပေါ်နော်ကိုဗစ်ဖြစ်နှုန်းသေနှုန်းစတင်တင်များလာနေတာကသက်ကြီးနဲ့ကိုခန်းအားနည်းသူတွေမှာကာကွယ်ဆေးအဖြစ်ကုသရာမှာသုံးတဲ့ဆေးကိုအများစုမရတာကြောင့်လို့ပြီးခဲ့တဲ့ဘက်ကပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးအခုဗိုင်းရပ်စ်မျိုးကွဲသစ်တွေကအမေရိကမှာအဓိကသုံးတဲ့ monoclonal antibody လို့ခေါ်တဲ့ဒီကုသရာမှာသုံးတဲ့ဆေးအုပ်စုတစ်စုကိုအနိုင်တင်ပြတ်သွားစေတာကိုအရင်ပြောခဲ့တဲ့အခါကျတော့အခုဆက်သုံးနေတဲ့ဒီမြန်မာပြည်မှာလည်းရှိတဲ့ပေါ့နော်နောက်ပေါ်ဖက်စလိုဗစ်အပါဝင်တောက်ဆေးမျိုးတွေပေါ်မှာရောထိရောက်မှုနောက်ဆုံးတွေ့ထတာဘယ်လိုရှိလဲဆရာကြီ
းဒါကတော့ကျွန်တော်တို့ဆေးပညာမှာ journal တွေရှိတာပေါ့နော်ဒီလက်ရှိ January 13ရက်နေ့ပေါ့နော်ဘာမှသိမကြသေးပါဘူး New England Journal of Medicine ထဲမှာ editor အပေါ်လို့ခေါ်တဲ့ဘိုင်းနေမှာဒါဂျပန် professor နှစ်ယောက်လုပ်ထားတဲ့ clinical study ကိုပြောသွားတာပါဆိုတော့သူတို့ကဂျပန်မှာလည်းဒါကိုကြောက်ပါတယ်ဟောင်ကောင်မှာလည်းကြောက်ပါတယ်ဘာကြောက်လဲဆိုတော့ DUHBB ကစင်ကာပူမှာ search ဖြစ်သွားတယ်ဆိုတော့ဒီ New Year မတိုင်ခင်လေးနားလေးမှာစပြီးတော့ hot topic ဖြစ်သွားတဲ့ခါကျတော့ဆိုတော့သူတို့ကအကုန်လုံးကကြောက်ကြတယ် prepare လုပ်တဲ့ခါမှာဒီဆေးတွေကိုဒီ virus ကမတိုးတော့ရင်ဘာလုပ်မလဲဆိုပြီးတော့သူတို့မေးရတဲ့ခါမှာဂျပန်မှာသူတို့စမ်းသပ်ပါတယ်ခုချိန်ထိတော့အခုလက်ရှိဆေးသုံးမျိုးဖြစ်တယ်နံပါတ်1အဲ့ဒါကတော့အများဆုံးသုံးထားတဲ့ဟာပေါ့နော်ဒီ virus မှာရှိတဲ့ protein ကိုပိတ်တဲ့ဆေးပေါ့နော် protease inhibitor လို့ခေါ်တဲ့ဒီ branding ကတော့ Paxlovid လို့ခေါ်တာပေါ့လေပမာနိုင်ငံမှာလည်းကျွန်တော်ရှိတဲ့အင်ဒီနာနိုင်ငံတွေကလည်းဒီဆေးကိုပို့တယ်ဒီ Paxlovid ကတော့လက်ရှိအနေထားအရအသုံးဝင်ပါတယ်ဒီ virus ဆိုဒီဆေးကနိုင်ပါတယ်လို့ပြောတယ်ဒီဆေးသုံးမျိုးလုံးဒီအသုံးဝင်ပါတယ် Paxlovid ရဲ့နောက်တစ်ခုကတော့ Monuprevir လို့ခေါ်တာပေါ့နော်တတိယကတော့ Remdesivir ဒါတော့မြန်မာနိုင်ငံမှာရှိသေးဘူးလို့ပြောပါတယ
်ဟုတ်ကဲ့ဆရာအဲ့ဒီတော့ဘလူးလူတွေကိုဒီဆေးတွေကိုအထူးသဖြင့်ပေါ့နော်အသုံးများလာနေတဲ့ Paxlovid ပါဝင်ဘလူးပေးတယ်လဲဆရာ
ဒီဆေးသုံးမျိုးလုံးဒီလက်ရှိအနေအထားအရဒီယောဂါကိုပထမဆုံး test လုပ်လိုက်လို့ positive ဖြစ်တဲ့နေ့မှာဆိုလို့ရှိရင် symptom ယောဂါလက္ခဏာပြတယ်ကျွန်တော်တို့ပေးပါတယ်ဘလူးတွေကိုပေးတယ်လဲဆိုတာအရေးကြီးပါတယ်နံပါတ်1ချက်ကျွန်တော်တို့ဒီ US မှာတော့65နှစ်အထက်နဲ့ကိုဖြတ်ပါတယ်အသက်65နှစ်ကျော်တာနဲ့ဒီယောဂါဒီ virus ရှိဘာမှဆက်ပြီးမမေးပါဘူးအခုချိန်မှာကျွန်တော်ဒီဆေးကိုပေးပါတယ်တခုတော့ရှိတာပေါ့လေဒီဆေးကဒီနိုင်ငံမှာအခုချိန်ထိက US government ရဲ့ emergency aid fund ထဲမှာရှိနေရတဲ့ကြောင့် free အနေနဲ့ရပါတယ်ငားရစာပေါ့နော်ဒီ pharmacy မှာသွားထုတ်လို့ရှိရင်ရပါတယ်သူတို့ဘာမှအမေးအမြန်းမရှိပါဘူးနံပါတ်2တစ်ချက်ကအသက်ကတော့ဘယ်လောက်ပဲဖြစ်နေပါစေအဝလုံးနဲ့လူတွေကျွန်တော်ဒီဆေးကိုပေးပါတယ်အသက်ပဲရွယ်မဆိုသူတို့မှာ cancer ရောဂါရှိပြီးတော့ cancer ဆေးတောင်းနေတယ် HIV ရှိတယ် autoimmune disorder ရှိတယ်ကြောက်ကဆင်းနေရတဲ့လူတွေအသေးပြက်နေတဲ့လူတွေဒီအကြောက်ကတို့အသေးတို့အစာထိုးထားတဲ့လူတွေနောက်တစ်ခုကအသက်ကျိုးယောဂါရှိနေတဲ့လူတွေဆလိုဆလိုခေါ်တဲ့အသက်ကျိုးယောဂါရှိနေတဲ့လူတွေ
ခြေချင်းဆွဲတဲ့လူတွေတချို့သိထားတဲ့ယောဂါပေါ့နော
်ဟုတ်တယ်နောက်ပြီးတော့ဒီ COPD တို့ခေါ်တဲ့အဆုတ်မှာဒုက္ခဖြစ်နေတဲ့လူတွေပေါ့နော်ဟိုအသက်ယူကျက်တဲ့အသက်အဆုတ်မကောင်းတဲ့လူတွေပေါ့ဗျာဟိုအရင်ကဆေးလေးတွေတောက်လို့ပဲဖြစ်ဖြစ် TB ယောဂါဖြစ်လို့ပဲဖြစ်အဆုတ်ကြီးကပျက်စီးသွားပြီးတော့ဟိုဒီမှာတော့အောက်ဆီဂျင်တွေကိုပီနေရတဲ့လူတွေပေါ့နော်အဆုတ်ယောဂါဖြစ်နေတဲ့လူတွေပေါ့ဒီလိုလူတွေကိုဆိုလို့ရှိရင်တော့ဘယ်အသက်အရွယ်မှာမဆိုကျွန်တော်တို့ဒီဆေးကိုပေးပါတယ်
ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီဆေးတွေအထူးသဖြင့် Paxlovid ကဘယ်လိုအကျိုးသက်ရောက်မှုတွေရှိတာတွေ့ထားလဲဆရာ
ဒီဆေးစီအခုလက်ရှိ still XBB 1.5 ပဲဖြစ်ဖြစ် BA5 ပဲဖြစ်ဖြစ် bar strain ပဲဖြစ် still okay ပါတယ်သိပါတယ်နံပါတ်1ချက်က prevention of the progress of the disease လို့ဒီမှာကျွန်တော်ကသုံးတာပေါ့လေဆိုတော့ဒီယောဂါလက္ခဏာဆက်လက်ပြီးမတိုးပါအောင်ပေါ့နော် prevent လုပ်တဲ့အနေနဲ့ဒီဆေးကိုကျွန်တော်တို့ကပေးတာပ
ါယောဂါပြင်းထန်လာမှာကိုလျှော့ချနိုင်မှုပေါ့ဆရာနော
်ဟုတ်ပါတယ်ကိုဆိုတော့ဒီလက်တွေ့အနေအထားတစ်ခုမှာဒီဆေးသုံးမျိုးဒီဒါတကယ့် clinical study ရှိထားပြီလို့ကျွန်တော်ပြောတာပါဒါတွေကလည်း publish လုပ်ထားပြီးသားဖြစ်ပါတယ်ဆိုတော့ဒီဆေးသုံးမျိုးလုံးဒီယောဂါလက္ခဏာအကြီးအကျယ်မဖြစ်အောင်ကာကွယ်ပေးပါတယ်နောက်တစ်ခုကယောဂါရဲ့လက္ခဏာကိုအနည်းဆုံး2ရက်အထိလျှော့ချနိုင်ပါတယ်တချို့တော့နေရာတွေမှာဆို6ရက်လောက်ပြီးချောကြတယ်လို့တော့ပြောပါတယ်တတိယတစ်ချက်ကတော့ဒီလိုမျိုးစောစောစီစီပေးခြင်းအားဖြင့်အသေးပြောက်ကတိတိတထောက်ကြပါပါတယ်ဆိုတော့တချို့တော့ဒီ clinical study ပေါ့နော်အများကြီးတော့မရှိသေးပါဘူး80ရာခိုင်နှုန်းလောက်ထိကိုသူတို့ကပြောတဲ့အနေအထားတခုရှိပါတယ်80ရာခိုင်နှုန်းဆိုလို့ရှိရင်ကိုယ်ကဒါတော်တော်လေးကိုအခြေအနေကောင်းတယ
်ဟုတ်ကဲ့ဆရာနောက်ဒီ Paxlovid မတောက်တဲ့သူတွေကိုရောဘယ်လိုအကြံပြုချင်လဲဆရာကြီ
း Paxlovid ကိုဆိုအသက်46နှစ်ဘာယောဂါမှမရှိတဲ့လူကျေးဇူးပြုမတောက်ပါနဲ့ဘာဖြစ်လို့လဲဆိုတော့ benefit အကျိုးအမြတ်ဘာမှရှိမှာမဟုတ်ပါဘူးအဲ့ဒီဆေးကိုတကယ်အသက်85နှစ်အဖိုးကြီးအဖွားကြီးဦးလေးကြီးအတော်ကြီးပေးလိုက်ပါသူတို့အတွက်အများကြီးတန်ဖိုးရှိပါတယ်ကိုဒီဆေးလေးကိုကိုမတောက်လို့ပဲဖြစ်ဖြစ်ကိုကနေတစ်ဆင့်လှူခြင်းနဲ့ဆိုလို့ရှိရင်ကျွန်တော်အနေနဲ့ဒါအလွန်တရာမှတန်ဖိုးရှိတဲ့အလူတစ်ခုပါ ဒါမျိုးကိုစေးတစ်ခွက်စာလှူပေးလိုက်ခြင်းအားဖြင့်လူအသက်တစ်ချောင်းကိုကယ်တဲ့အနေအထားတစ်ခုထိရောက်နေပါတယ်။ဒါကြောင့်လည်းလို့ကျွန်တော်ပြောရတဲ့သဘောကတရုတ်ပြည်မှာဖြစ်နေတဲ့ XBB 1.5 or bar strain ပေါ့နော် the BA5 strain တွေဒီပမာပြည်ကိုကူလာဖို့ချင်ဆိုတာတော်တော်လေးကိုရှိပါတယ်။နံပါတ်1နေဆက်တရားမျိုးစင်ကူလာပါတယ်။နံပါတ်2လေမြန်ကွေးမှာအခုတရုတ်ပြည်ကဝင်လာတဲ့လူတွေဒီ US ကိုဝင်ဖို့အတွက် COVID test ဆို within 24 hour တိမမစစ်ထားရင် US မှာလေမြန်ကွေးနဲ့မှာလုံးဝပေးမဝင်ပါဘူ
း။ဟုတ်ကဲ့။ဘာကြောင့်အခုလိုကန့်သတ်ချက်တွေနဲ့ပေးမဝင်ရတာလဲဆရာကြီ
း။ကျွန်တော်တို့ပေးဝင်ခဲ့တဲ့အတွက်ကြောင့် 2020 မှာလူပေါင်းတန်ပေါင်းမျိုးများစွာကျွန်တော်တို့သက်ဆုံးရှုံးခဲ့ရပါတယ်။ဒီနိုင်ငံကနေဒီရောဂါဆလာတာမဟုတ်ပါဘူး။ဒါတကဘာလုံးသိရတဲ့အနေအထားတစ်ခုပါ။ဘယ်ကနေဘလို့ရောက်လာလဲဆိုတာလည်းတကဘာလုံးသိပါတယ်။တယ်လာလို့ပဲရောက်လာတာပါ။အဲ့ဒီတယ်လာတာဒီလူတွေကနေတစ်သိမ်းပဲရောက်လာတာ။ဆိုတော့အဲ့ဒီအချိန်တုန်းကကျွန်တော်တို့ဒီ seriously US government ကမထားခဲ့ဘူး။ဒါကြောင့်မလို့တကယ်နိုင်ငံခြားသားတွေအဝင်များတဲ့မြို့ဖြစ်တဲ့နယူးယောက်မှာကျွန်တော်အဲ့ဒါထိဆုံးဖြစ်သွားတာပါ။ဒါတမိုင်းသက်တာကအကုန်ရှိပါတယ်။ထိုနည်းတူစွာပဲအီတလီကိုကြည့်ကြည့်ပါ။အများဆုံးလူတွေဝင်လာခဲ့တဲ့တိုးရစ်တွေအများဆုံးဝင်တဲ့မြို့ဖြစ်တဲ့မီလန်မှာအများဆုံးဒုက္ခရောက်သွားတာပါ။ဆိုတော့ဒီအချက်ဒီကို US CDC ကကောင်းကောင်းလေးနားလည်တယ်။ဒီဇင်ဘာလ31ရက်နေ့နဲ့တွေ့30လား31ရက်တရရက်ပဲတရဝင်ထုတ်ပြန်တာပါ။ဒီလိုမျိုးဖြစ်လာတဲ့အတွက်ကြောင့်ဟိုကြံတဲ့နိုင်ငံသားလူတွေဆိုလို့ရှိရင်ဘာဆိုဘာမှတက်ဆုပ်စရာမလိုပါဘူး။ဆိုတော့အခုကဒီလိုမျိုး PCR positive ဖြစ်လို့ရှိရင်ဒါတော့မှဒီကူUS မှာ January လ6ရက်နေ့က CDC website က update အရဆိုလို့ရှိရင် XBB 1.5 က 40% ကျော်နေပါပြီ။ဆိုတော့ထပ်ပြီးတော့လည်းတက်လာကြရပဲရှိပါတယ်
။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ။